ပြည်တွင်းကနိုင်ငံပိုင်ဘဏ်တစ်ခုကိုအမေရိကန်အစိုးရကဗုဒ္ဓဟူးနေ့မှာဓာတ်ကိုက်ပိတ်ဆို့ခဲ့ပြီးတဲ့နောက်စစ်ကောင်စီကဒါကိုကြားကန်ဖို့နီလန်းရှာနေကြောင်းပုဂ္ဂလိကလုပ်ငန်းရှင်တချို့ကပြောပါတယ်ပြီးခဲ့တဲ့ဂျာတာပရင်းနေ့မှာတော့ပြည်တွင်းလုပ်ငန်းရှင်ကြီးတချို့ကိုဗဟိုဘဏ်ကအရန်ဒေါ်လာငွေပုံမှန်ထက်ပိုရောင်းချပေးတဲ့အကြောင်းလုပ်ငန်းရှင်တချို့ကပြောဆိုပါတယ်စစ်ကောင်စီကိုဒဏ်ကပိတ်ဆို့မှုမှာပြည်내ကလုပ်ငန်းတွေဘယ်လောက်ထိခိုက်နိုင်ခြေရှိသလဲဆိုတာလဲအများစုကစိတ်ဝင်စားနေကြပါတယ်ရန်ကုန်ကပြေးပို့ထားတဲ့သတင်းသုံးသပ်ချက်ကိုတော့ကိုသားညွန့်ကဆက်ပြီးပြောပြပါမယ
်မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာယင်းနှိမ့်ညွန့်နှံမှုနဲ့ကုသန်းရောင်းဝယ်ရေးဘဏ် MNCB တို့ကိုအမေရိကန်ဆွေးနွေးကတည်းကဂျွန်လ27ရက်နေ့မှာရေးယူတန်းခံလိုက်တဲ့နောက်ပြည်တွင်းလုပ်ငန်းရှင်တွေကြားမှာစိုးရိမ်မှုတွေတိုးလာပါတယ်။စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စော်မင်းထွန်းကတော့ငွေလွှဲပြောင်းနေအတွက်အဆင်ပြေအောင်ဆောင်ရွက်သွားမယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လည်းပြည်တွင်းလုပ်ငန်းတွေပေါ်ဘလောက်ရိုက်ခတ်နိုင်မလဲဆိုတာမခန့်မှန်းနိုင်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်။မနေ့ဇန်နဝါရီနေ့ကတော့လုပ်ငန်းရှင်တချို့ကဘူဘန်ကနေပြီးတော့ရန်ငွေကြီးတဲ့ကနေပြီးတော့အမေရိကန်ဒေါ်လာတွေကိုစတင်ထုတ်ရောင်းပေးနေတဲ့ကြောင်းပုဂံသွင်းကုန်လုပ်ငန်းရှင်တူကပြောပါတယ်။ရန်ဒေါ်လာအစိုးရဒေါ်လာ
ရန်ဒေါ်လာထုတ်ရောင်းတယ်။ဒါတွေတော့တော်တော်တော့အဲ့ဒီတော့ဒီလိုရတာဒီနေလေဆလာဆလာပြောနေကြတယ်ကျွန်တော်တို့ညီရတော့ဒီချက်နောက်လာလောက်ပါဆို
ပြည်ပရင်းနှီးနှုတ်နှံမှုတွေဖြစ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့ကုန်ထုတ်လုပ်ငန်းအားလုံးရဲ့ငွေအပေးယူနဲ့အခွန်ဆောင်မှုတွေကိုအခုအရေးယူခံရတဲ့ဘဏ်တစ်ခုနဲ့အဓိကချိတ်ဆက်ဆောင်နေတာဖြစ်ပါတယ်ပုဂ္ဂလိကလုပ်ငန်းတွေလည်းအနည်းနဲ့အများထိခိုက်မှုရှိလိမ့်မယ်လို့စီးပွားရေးပညာရှင်တူက VOE ကိုပြောပါတယ
်ဟာဖြစ်လာလို့ရှိနေတယ်မသိဘူးဒါကြလေမဖြစ်မနေလို့အမလူတွေရှိတယ်လို့ဟိုစောင့်ကြည့်နေတဲ့လူတွေတော့တခြားလူတွေကြူသွားတယ်လူတို့လုံလရှင်လောကတုံ့ပြန်နေလို့ဆိုတော့အချမ်းကြီးမှရှိတာသူနည်းနဲ့သူထပ်ပေါင်းရှာလာမယ်ထပ်ပေါင်းရှာလို့မရတဲ့လူတွေကလူငန်းကြီးပြတ်တော့တော့ဆိုင်လို့ကြောင်းသွားတာပေါ့လေဟိုအချင်းကြီးနိုင်ငံကြီးကြောင်းကြောင်းလို့ကြတာပေါ့
ထပ်ပေါင်းရှာဖို့ခက်ခဲနိုင်တဲ့ပြည်တွင်းလုပ်ငန်းတွေထဲမှာလက်ခစားယူချုပ်နေတဲ့အထည်ချုပ်လုပ်ငန်းတွေလည်းပါနေပါလေကုန်ကျန်းယူတာ၊ကုန်ကြောပြန်ပို့တာ၊ဝန်ထမ်းလာစာပြို့တဲ့စီစဉ်တဲ့နေရာမှာငွေအလွှဲအပြောင်းများတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။လုပ်သားအများပြားရှိတဲ့ကဏ္ဍတစ်ခုဖြစ်လို့ဒီနယ်ပယ်ကလုပ်ငန်းရှင်တွေလည်းဒီပိတ်ဆို့မှုရဲ့တက်ရောက်မှုကိုစောင့်ကြည့်နေကြတယ်လို့အမည်မဖော်လို့ရဲ့စီးပွားရေးပညာရှင်ကပြောပါတယ
်။ဆိုတော့ဥပမာတော့ဘုံဘာကတော့ကုန်လုံးများဆုံးချက်နဲ့ဒီချက်တွေကတည်းက trade your landing ပေါ့။ဟောကုန်ကြီးနဲ့ပတ်သက်တာ၊ကုန်ကြီးနဲ့မပတ်သက်တာကိုကုန်လုံးပါလို့ဆိုတော့ဒီကျုပ်ကလည်းပါတော့မှာ။အကလေကျူရဲ့ဘာဝကဒီစီမလာမရှိတဲ့တံမှုတစ်ခုနဲ့တော့ကာဒီ APC ချောတဲ့ကုန်ကြောပြန်ချောမှရှိတယ်။နောက်ကျွန်တော်အဲ့ဒီလိုမျိုးပေါ့။သူရဲ့ဝန်ဆောင်တာသူရဲ့ချုပ်ခံမှုတွေပြန်ရမှုတွေရှိတာပေါ့။ဒါကအဲ့ဒီအတိုင်းမှာဘယ်လိုကြည့်ရမလဲဆိုတော့အိပ်ပူချင်ရှိတာပေါ့။အဲဒီလိုမျိုးရဲ့ဒီဘာဝရှိနေရတော့ကြည့်ရမယ်။ကြည့်ရလို့ကြည့်ရမှာပဲ။
ဌာနဆိုင်ရာနဲ့ချိတ်ဆက်လုပ်ကံရတဲ့လုံစာနဲ့စွန့်ရင်ကဏ္ဍတတ္ထုကဏ္ဍတွေလိုမျိုးလုပ်ငန်းကြီးတွေဟာအခုနောက်ဆုံးအမေရိကန်တက်ခတ်မှုကြောင့်ပုံပြီးတော့ထိခိုက်လိမ့်မယ်လို့အများစုကခန့်မှန်းထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တရုတ်၊ထိုင်းနဲ့အိန္ဒိယနယ်စပ်ကုန်သွယ်ရေးတွေမှာတက်ဆိုင်ရာနိုင်ငံငွေကြီးတွေနဲ့လက်လည်ကုန်သွယ်နိုင်ဖို့ကြိုးစားဆောင်ရနေတယ်လို့ကုန်သွယ်ရေးဘက်တာဝန်ရှိသူတူက view ကိုပြောပါတယ်။မြန်မာစစ်ကောင်စီဟာတခြားကဏ္ဍတွေကလည်းဝင်ငွေတွေရရှိနေပါတယ်။အခုနှစ်ဇန်နဝါရီလတလထဲမှာရင်ပြပကိုစံတန်ချိန်ပေါင်း 36,800 ကျော်တင်ပို့ထားပြီးတော့အမေရိကန်ဒေါ်လာတန်း100ကျော်ရရှိထားပါတယ်။ပြပရောက်မြန်မာလူသမားတွေပြန်ပို့တဲ့လစာငွေတွေကနေပြီးတော့တစ်နှစ်အတွင်းအမေရိကန်ဒေါ်လာ 1.5 ဘီလီယံပို့ရရှိထားတယ်လို့လည်းမကြာသေးခင်ကစစ်ကောင်စီကပြောထားပါတယ်။အမေရိကန်ဆွေးရကနောက်ဆုံးတန်ခတ်အရေးယူလိုက်တဲ့စင်းထဲမှာကာကွယ်ဝန်ကြီးဌာနလည်းပါပါတယ်။2021ခုနှစ်စာနာသိမ်းမှုနောက်ပိုင်းနဲ့ဆယ်စုနှစ်များစွာကြာဖတ်မှုတွေမှာလနဲ့တိုင်ဖွဲ့ရီကူအမိန်ပေးညွှန်ကြားခဲ့တဲ့နေရာမှာမြန်မာကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိဆုံးဖြစ်တယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်။အခုဆိုလို့ရှိရင်အမေရိကန်စိုးရဟာပြည်တွင်းကလုပ်ငန်း30လောက်နဲ့လူပုဂ္ဂိုလ်အယောက်80လောက်ကိုတန်းခတ်အရေးယူထားပြီးဖြစ်ပါတယ်ခင်ဗျာ။